ဒီဇင်ဘာလ10ရက်နေ့စနေနေ့ကနိုင်ငံတကာလူ့အခွင့်အရေးနေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအဝေးရောက်မြန်မာနိုင်ငံသားတွေစုဝေးပြီးမြန်မာလူ့အခွင့်အရေးအတွက်ဆန္ဒပြပွဲတရက်ဆင်နွှဲခဲ့ကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးနေ့မှာဆန္ဒပြရတာနဲ့ပတ်သက်ပြီးဥဆောင်ပါဝင်ခဲ့သူကိုနေတင်မြင့်ကအခုလိုပြောပါတယ်
။ပုံရှုံးနေတဲ့ကျွန်တော်တို့လူ့အခွင့်အရေးကိုကြံရဖို့အမိမာဘီကိုကယ်တင်ဆုပ်ဆိုရကျွန်တော်ဆောင်ပုံးနဲ့အတူကျွန်တော်လုပ်ချင်းဖြစ်ပါတယ်။လူ့အခွင့်အရေးကျွန်တော်ဆုံးရှုံးနေတာကျွန်တော်မြန်မာနိုင်ငံမှာ1962ခုနှစ်နောက်ပိုင်းတည်းကဖြစ်နေပါတယ်။အခုကျွန်တော်တို့ဒေါ်ဆန်းစုကြည်တမနာအိုးမင်းနဲ့ဒီမတရားဖမ်းဆီးချင်းထားပြီးများအားလုံးကျွန်တော်အမြန်ဆုံးလွတ်ပေးဖို့ကျွန်တော်ဥပဒေနဲ့ဖမ်းဆီးထားတာလေအမြန်ဆုံးရပ်တန့်ပေးဖို့အကြမ်းဖက်လုပ်ရက်တွေကိုအမြန်ဆုံးရပ်တန့်ဖို့ဆိုရက်တိုက်တယ်နဲ့ကျွန်တော်လှုပ်ဆောင်ရဖြစ်ပါတယ်ခင်ဗျာ
။ဒီဆန္ဒပြပွဲဟာတကုံတက္ကသိုလ်ကျောင်းသား9ဦးအပါအဝင်သေးတမ်းချမှတ်ခံရတဲ့ကျောင်းသားပြည်သူတွေနဲ့အတူရပ်တည်ကြောင်းပြသခဲ့တယ်လို့ဒါအပြင်အဖမ်းဆီးခံထောင်ချခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့မတရားဖမ်းဆီးထောင်ချခံရသူအလုံးပြန်လွတ်ပေးဖို့လဲတောင်းဆိုခဲ့ကြပါတယ်။အမျိုးသမီးလူ့အခွင့်အရေးမြင့်တင်ရေးကလေးတငယ်အခွင့်အရေးကာကွယ်စောင့်ရှောက်ရေးစတာတွေကိုနိုင်ငံတကာလူ့အခွင့်အရေးနေ့ဒီဇင်ဘာလ10ရက်နေ့မှာတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။